မြန်မာနိုင်ငံမှာတရားဥပဒေနဲ့မညီဖမ်းဆီးခံထားရသူတွေအားလုံးကိုချွင်းချွတ်မရှိချက်ချင်းပြန်လွှတ်ပေးဖို့တင်းနယ်လာလေးကစစ်ကောင်စီကိုကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့မင်းရပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကနေမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ And a quick update from Myanmar where the country team again called for the immediate release of thousands of women and children and men currently in detention almost 5 months after the move.
ဖေဖော်ဝါရီလတရနေ့အရတားဆိုရစီကနေစစ်တဲ့အာဏာသိမ်းပြီးရဲ့နောက်9000နီးပါးကြာထိမ့်သိမ်းခံထားရတဲ့အမျိုးသမီးကလေးတငယ်အမျိုးသားထောင်ပေါင်းများစွာကိုချင်းချင်းမရှိချက်ချင်းလွတ်ပေးဖို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေထပ်မံတောင်းဆိုလိုက်ပါတယ်ဒီကနေ့အချိန်ထိမတရားဖမ်းဆီးချုပ်နှောင်ခံထားရသူတွေနဲ့ထိမ့်သိမ်းခံထားရသူပေါင်း9000ချီရှိနေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကစီးရဲထုတ်ပြန်ထားကြောင်းစတီဖင်ဒူဂျရစ်ကပြောသွားတာပါဒါအပြင်နိုင်ငံရေးသမားတွေစာရေးဆရာတွေလူ့ခွင့်ရေးကောင်းွယ်စောက်ရှောက်သူတွေဆရာဆရာမတွေကျန်းမာရေးလုပ်သားတွေသတင်းသမားတွေသံဃာတော်တွေနဲ့စာမန်ပြည်သူတွေအပါအဝင်လူပေါင်း2000ကျော်ဟာဖမ်းဝရထုတ်ခံထားရပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းစတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောသွားပါတယ်ရှင်